Welcome to the Voice of America in Burmese.
Mingla mne khima tot ta shin mya shin. American Bureau of Washington DC Bureau of VOA American tan yan 2022 khu ne December la 30 yan ni taw chan ni mne khin season rwe ko Myanmar sanwa chin mne 6 nai kan ni 9 nai a che line to meter 3248 line lam meter 190 du kan ni dai yai thau hlwin ni ba bi shin.တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးတော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အသစ်မြန်မာနိုင်ငံမှာရောက်ရှိနေပြီးအာဏာသိမ်းစစ်ကောင်စီအကြီးအကဲနဲ့မနေ့ကတွေ့ဆုံခဲ့ပါတယ်အာဆီယံမူ၅ချက်ကိုအကောင်အထည်ဖော်ခြင်းဖြင့်သာမြန်မာစစ်ကောင်စီအနေနဲ့ဒီနေ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်မှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးနဲ့မလေးရှားနိုင်ငံသားရဲ့ဝင်ကြီးတို့ကပြောဆိုလိုက်ပါတယ်။ယူကရိန်းမျိုးတော်နဲ့အခြားမျိုးကြီးတွေကိုရုရှားကမစ်ဆိုင်းထုတ်နေတဲ့မနေ့တုန်းကထပ်မံတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောက်ပါပြီရှင်။စစ်ကောင်စီနဲ့ NCA လက်မှတ်ထိုးအဖွဲ့၅ဖွဲ့တို့ရဲ့ငင်းချမ်းရေးဆွေးနွေးပွဲမှာတော့သဘောတူညီချက်တချို့ရခဲ့တယ်ဆိုတဲ့အကြောင်းကိုသတင်းတွေပြီးမှအရင်ဆုံးနှားဆင်ကြရဖို့ရှိပါတယ်
။သဘောတူညီချက်အဖြစ်ကတော့၄ချက်ဖြစ်ပါတယ်။မတန်ကတော့ကျမတို့ငါးချက်အရာရှိခဲ့ပါတယ်ကျမတို့ကသဘောတူညီချက်ရဲ့အသေးစိတ်ကိုကြားလို့ရှိရင
်မချခင်မှာနားဆင်ချက်ရပါမယ်ရှင်ဒီနောက်မှာတော့တရုတ်မြန်မာနေဆက်စခန်းတွေကိုလာမဲ့လာစမ်းမှာပြန့်ဖွင့်မယ်ဆိုတဲ့အကြောင်းနောက်အာရှစီးပွားရေးသတင်းဆောင်မတွေကိုလည်းစုစည်းတင်ပြထားတာကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်နောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ချမှတ်ရေးနဲ့တိုင်းရင်သတင်းလွှာသတင်းပတ်စင်ခဏတွေကိုထုတ်လွှင့်ပေးဖို့လည်းရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမွကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင
်မြန်မာနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အသစ်မစ္စတာဒန်ရှိချန်ဟာအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ကြာတာပရီးနေကနေပြည်တော်မှာတွေ့ဆုံခဲ့ပြီးတိုင်းရင်းသားလက်တကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေအပါအဝင်မြန်မာပြည်ရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေနိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့မြန်မာဘက်ကရည်တည်ချက်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အခုလိုတရုတ်ကမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အသစ်ခန့်အပ်ပြီးမြန်မာစစ်ကောင်စီနဲ့တွေ့ဆုံတာဟာအမေရိကန်ပြည်ထောင်စုကအတိုက်အခံတွေကိုကူညီမဲ့ NDAA ဥပဒေကိုလွတ်တော်ကအတည်ပြုလိုက်တာနဲ့တိုက်ဆိုင်မှုတွေရှိနေတယ်လို့အကဲခတ်တွေကပြောဆိုပါတယ်။1990လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်လေးလာသူတူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်။ဒီကာလနဲ့တွေ့ကြည့်လို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့လက်နက်ကင်တိုင်းရင်းသားတွေနဲ့ပတ်သက်ပြီးဆက်နေတဲ့ညီညာရေးကိစ္စနောက်တစ်ခါအမေရိကန်ပြည်ထောင်စုကလုပ်လိုက်တဲ့ဘာမှ act အသစ်ဖြစ်လာတဲ့ကိစ္စနှစ်ခုလုံးဟာသက်ဆိုင်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်မြင်ရတာအဓိကတော့ဟိုငင်းငင်းကိစ္စကနံပါတ်1နောက်သွားရင်ဟန်လွဲနဲ့မလုံမဖြစ်တဲ့ဒီ NDAA ကိုဘယ်လိုခုခံကာကွယ်တိုက်ဖြတ်မလဲဆိုတဲ့ကိစ္စလည်းပါမယ်လို့ကျွန်တော်ယူဆပါတယ
်ဒေါက်တာတင်းဆွေပြောဆိုသွားတာပါတရုတ်ဟာမြန်မာနိုင်ငံပြည်ထောင်စုကိုဖြည့်တွင်းရေးလို့ပြောဆိုပေမဲ့1960ကျော်နှစ်များကလေးကမြန်မာနိုင်ငံပြည်တွင်းရေးကိစ္စတွေမှာတရုတ်ပါဝင်ဆောင်ရွက်လို့ရှိတယ်လို့လည်းဒေါက်တာတင်းဆွေကပြောဆိုခဲ့ပါတယ်။အခုလိုအသင့်ခန့်အိုက်လိုက်တဲ့တရုတ်အထူးကိုယ်စားလှယ်ဟာ2020ခုနှစ်ကအာဆီယံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အဖြစ်ဆောင်ရွက်ခဲ့သူဖြစ်ပြီးအရင်အထူးကိုယ်စားလှယ်ဆန်ကော်ရှင်းဟာနေရာမှာတာဝန်ယူသူဖြစ်ပါတယ်။ဆန်ကော်ရှင်းဟာမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံကိုနောက်ဆုံးသွားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့တုန်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံသဘောတူညီချက်5ရပ်ကိုအချိန်အကန့်အသတ်နဲ့တိတိကျကျလိုက်နာအကောင်အထည်ဖို့ပေါ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်မှာတရုတ်ကမဲမပေးဘဲနေခဲ့ပေမဲ့ဗီရိုအာနာသုံးကန့်ကွက်ပယ်ချတာမျိုးတော့မလုပ်ခဲ့ပါဘူး
။အာဆီယံဘုံသဘောတူညီချက်5ရပ်ဟာမြန်မာနိုင်ငံကပြဿနာတွေကိုကူညီဖြေရှင်းပေးနိုင်ပေမဲ့အာဆီယံရဲ့တကူညီသောနည်းလမ်းဖြစ်ပြီးဒီသဘောတူညီချက်5ရပ်ကသာလျှင်မြန်မာစစ်ကောင်စီပူးပေါင်းပါဝင်လှုပ်ဆောင်နိုင်မဲ့နည်းလမ်းတစ်ခုသည်ဖြစ်တယ်လို့ Excuse me. ဒီကမှာကွာ။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်တိုနိုမာဆူဒီကကြာတာပရိနေမှာအခိုင်အမာပြောဆိုလိုက်ကြောင်းအင်ဒိုနီးရှားသတင်းဌာနဖြစ်တဲ့ tambo.com သတင်းမှာဖော်ပြထားပါတယ်။အာဆီယံဟာမြန်မာစစ်ကောင်စီပြောတဲ့အတိုင်းလိုက်ပါလှုပ်ဆောင်ရမှာမဟုတ်ဘူးလို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကမလေးရှားနိုင်ငံသားဝင်ကြီးဇမ်ဘရီအဗ်ဒူဒါကာနဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အ အဖွဲ့ဝင်ဆယ်နိုင်ငံပါဝင်တဲ့အာဆီယံနိုင်ငံအတွင်းအာဆီယံအတွင်းကနေ2022ခုနှစ်ဇန်နဝါရီလကအာဏာသိမ်းခဲ့တဲ့စစ်တပ်နဲ့ဆက်ဆက်လှုပ်ဆောင်မှုကိစ္စတွေမှာသဘောထားကွဲလွဲမှုတွေရှိတယ်လို့ရိုက်တာသတင်းကဖော်ပြထားပါတယ်။ပုံသဘောတူညီချက်9ရပ်ကိုလိုက်နာအကောင့်တွေပေါ်ခြင်းမရှိတဲ့အတွက်မြန်မာစစ်တပ်အကြီးအကဲတွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ခွင့်မပြုခဲ့ပါဘူးခင်ဗျာ
။တိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ဘက်ကစင်လမ်းမကြီးပေါ်မှာဒီဇင်ဘာလ28ရက်နေ့ညကမြန်မာနိုင်ငံသားတွေလိုက်ပါလာတဲ့ခရီးသည်တင်ဘတ်ကအသေးတစီတိမ်းပေါက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာသူ38ဦးတည်းကလူ12ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီအထက်က3ဦးကတော့အရေးဒဏ်ရာပြင်းထန်ပြီးအရေးပေါ်ကုသမှုပေးနေရပါတယ်။အလုတ်သမားရေးလှုပ်ရှားသူဦးမိုးချိုးကအခုလိုပြောပါတယ
်ဒီဇင်ဘာလ28ရက်နေ့ညတော့ကမီနီဘတ်ကားတစ်စီးတိမ်ပေါက်ခဲ့ပါတယ်အဲ့ဒီမှာကားပေါ်မှာလိုက်ပါလာတဲ့မြန်မာပြည်ရဲ့ထိုင်းသူတို့တန်ရကြတာပေါ့ဗျာတေဆုံးတာမရှိပါဘူးသို့တော်လည်းမြန်မာသုံးဦးတော့တန်ရပြင်းထန်တဲ့
လိုက်ပါလာသူတွေထဲမှာမြန်မာနိုင်ငံသားအများစုဖြစ်ပြီးထိုင်းနိုင်ငံသားတချို့လည်းပါဝင်ပါတယ်မြန်မာနဲ့ထိုင်းနိုင်ငံသားတွေဟာနှစ်တကူကာလအားလိုက်ရမှာရနောင်းတဲ့ကက်လျက်ရှိတဲ့ချွန်ဖုံမြို့မှာဖျားဖူးပြီးပြန်လာကြတာဖြစ်တယ်လို့သိရပါတယ်။တိမ်ပေါက်တဲ့ရင်ဟာကားအိုကားဟောင်းဖြစ်ပြီးတော့တန်းချင်းပိုးတင်လာတာကြောင့်ဘိမ့်ပေါက်ပြီးလမ်းဘေးထိုးကျတိမ်ပေါက်သွားခဲ့တာဖြစ်ပါတယ်။ဒဏ်ရာရသူတွေကိုနယ်မြေကယ်ဆယ်ရေးအဖွဲ့တွေကရနောင်းစေယုံကြီးကိုပို့ဆောင်ပြီးအရေးပေါ်ကုသမှုတွေပေးနေပါတယ
်။တရုတ်နိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုလှိုင်းမြင့်တက်နေတဲ့အပေါ်နိုင်ငံကာကစိုးရိမ်နေကြစင်ပါပဲ။ယောက်ကိုရီးယားနိုင်ငံကတော့သူ့ရဲ့အနီးကပ်ဆုံးမဟာမိတ်တရုတ်နိုင်ငံကဝင်ရောက်လာမဲ့သူတွေအတွက်ဝင်ရောက်ခွင့်ကိုယာယီပိတ်ပင်လိုက်ပါတယ်။ဒါပေမဲ့လည်းယောက်ကိုရီးယားအနေနဲ့အဲ့ဒီလိုသတ်မှတ်ချက်ကိုဘယ်အချိန်ကနေစတင်ပြီးဘယ်အချိန်အထိဆိုတာရှင်းရှင်းလင်းလင်းမသိရှိရပါဘူး။ယောက်ကိုရီးယားအနေနဲ့တရုတ်နိုင်ငံသားတွေအပေါ်ကန့်သတ်လိုက်တာဟာတခြားနိုင်ငံတွေတက်တောင်မှပုံမတင်မာနေပါတယ်။နိုင်ငံအများစုကတရုတ်နိုင်ငံကလာတဲ့သူတွေကိုကိုဗစ်ကင်းစင်ကြောင်းအထောက်အထားပြဖို့လောက်ပဲတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဇန်နဝါရီလ9ရက်နေ့ကစပြီးတရုတ်နိုင်ငံကလာတဲ့ခီးသည်တွေအနေနဲ့အသက်2နှစ်အောက်ကလေးတွေကလွဲပြီးဘယ်သူမှဆိုလေးရင်ပေါ်မတက်ခင်ကိုဗစ်ကင်းစင်ကြောင်းအထောက်အထားပြရမယ်လို့ကြေညာထားပါတယ်။တစ်ချိန်တည်းမှာပဲအီတလီနိုင်ငံကလည်းသူ့နိုင်ငံကိုကြားခံထားခရီးသွားကြတဲ့သူအပါအဝင်တရုတ်နိုင်ငံသားအလုံးကိုကိုဗစ်ကရောဂါရှိမှရှိစစ်ဆေးခံရမယ်လို့အမိန့်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေမနေ့ဖက် VOA ရဲ့သတင်းတွေကိုဆက်လက်ပြောပြပါဦးမယ်။ရုရှားကယူကရိန်းမြို့တော်ကီဖ်အပါအဝင်မြို့ကြီးတစ်ခုကိုဂျာတာပရင်းတွေကမစ်ဆိုင်းတုံးနေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။အနောက်ဘက်ဒေသတွေကမြို့တော်ကီဖ်အပြင်လီဗီအော်စတာမြို့ကြီးတွေကိုပစ်ခတ်ခဲ့တယ်လို့အခြားဒေသကမြို့ကြီးတွေကိုလည်းပစ်ခတ်တိုက်ခတ်ခဲ့တဲ့အတွေ့ဒေသခံအရသားတွေဘုံကိုချင်းနေတဲ့ပြေးလွှားခိုအောင်ခဲ့ရတယ်လို့လျှက်စစ်မိတွေလည်းပြတ်တောက်ကုန်တယ်လို့ပြောဆိုပါတယ်။ပစ်ခတ်မှုကြောင့်လူနေအဆောက်အဦတချို့ပျက်စီးခဲ့တယ်လို့လူ၃ဦးတန်ရာရှိခဲ့ပါတယ်။ရုရှားကမစ်ဆိုင်းတုံး69လုံးပစ်ခတ်ခဲ့တာကို54လုံးကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းကပြောဆိုပါတယ်။ရုရှားဘက်ကလေကြောင်းနဲ့ရေကြောင်းကပစ်လို့တဲ့ cruise မစ်ဆိုင်းတုံးတွေအပါအဝင်အခြားပေရင်ဒုံးကျည်တွေနဲ့ပါပစ်ခတ်ခဲ့ပြီးယူကရိန်းရဲ့အရှေ့ဘက်အလယ်ပိုင်းဒေသအနောက်ဘက်နဲ့တောင်ဘက်ဒေသကစွန့်အင်အခြေခံအစာအုပ်တွေကိုပစ်ခတ်ခဲ့တယ်လို့ယူကရိန်းကပြောဆိုပါတယ်။စွန့်အင်ထုတ်လုပ်တဲ့အခြေခံအစာအုပ်တွေထိခိုက်ပျက်စီးခဲ့ပြီးနောက်ထပ် NDA မဖြစ်အောင်စစ်ရုံတွေကိုအရေးပေါ်ရပ်ဆိုင်းထားရတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
တောင်တရုတ်ပင်လယ်ပြင်ရဲ့ဝေဟင်မှာပြီးခဲ့တဲ့သတင်းပတ်ကတရုတ်တိုက်လေယာဉ်တစ်စင်းဟာအမေရိကန်စစ်ကင်းထောက်လေယာဉ်အနီးပင်20အတွင်ကပ်လာတဲ့အတွက်တိုက်မိကန်ဒီအခြေအနေကနေရှောင်ပေးလိုက်ရကြောင်းအမေရိကန်စစ်ဘက်ကကြာတာပရင်းတွေကပြောပါတယ်။အဲဒီလိုအနီးဆုံးအထိကပ်ပြီးပြန်တန်းလာတာဟာတရုတ်စစ်လေယာဉ်ရဲ့အန္တရာယ်များတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။ဒီဇင်ဘာလ21ရက်နေ့ကအဲ့ဒီဖြစ်စဉ်မှာအမေရိကန်ဘက်က RC-135 ကင်းထောက်လေယာဉ်ဖြစ်ပြီးတရုတ်လေယာဉ်ကတော့ J-11 ဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်အမေရိကန်ရဲ့ Indo-Pacific ပူးတွဲတပ်ဖွဲ့တွေဟာ Indo-Pacific ဒေသရှိရေကြောင်းလေကြောင်းတွာလာမှုတွေကိုနိုင်ငံတကာဥပဒေပါအတိုင်းဘေးကင်းကင်းနဲ့လွတ်လပ်စွာတွာလာနိုင်ဖို့အတွက်ရည်ရွယ်ထားပါတယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်တွင်ပိုင်တဲ့အငြင်းပွားမှုတွေနဲ့ပတ်သက်ပြီးမှားယွင်းတဆမှုနဲ့ဆက်သွယ်ပြောဆိုရမှာလွဲချော်မှုတွေမရှိအောင်လို့လာမယ့်ဇူလိုင်လာမယ့် January လကစလို့ဖိလစ်ပိုင်အနေနဲ့တရုတ်နဲ့တရားဝင်ဓာတ်ရိုက်ဆက်သွယ်စကားပြောသွားမယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကကြာသပတေးနေ့မှာထုတ်ပေါ်ပြောဆိုပါတယ်တရုတ်နဲ့သဘောတူညီချက်ကိုတော့လာမယ့် January လ3ရက်နေ့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာတရုတ်ပြည်ကိုတော်ရောက်စဉ်လက်မှတ်ရေးထိုးလိမ့်မယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဒုတိယအတွင်းဝင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒေါ်လာဘီလီယံပေါင်းမျိုးစာတန်တဲ့ကုန်ပစ္စည်းတွေတင်ပို့ရာတောင်တရုတ်ပင်လယ်ပြင်တွေကနိုင်ငံတကာရေလမ်းကြောင်းအလုံးနီးပါးကိုတရုတ်ကတူပိုင်ဖြစ်ကြေညာထားပါတယ်ဒါပေမဲ့2016ခုနှစ်တုန်းကတော့နိုင်ငံတကာခုံရုံးကနေတရုတ်ရဲ့ကြေညာချက်ကိုတရားမဝင်ဘူးလို့သတ်မှတ်ခဲ့ပါတယ်ဖိလစ်ပိုင်မှာတရုတ်နဲ့အဆင်ပြေတဲ့သမ္မတဒူတာတေနောက်ပြီးခဲ့တဲ့မေလအတွင်းကရွေးကောက်ပွဲအနိုင်ရခဲ့တဲ့အာနာရှင်မာကော့စ်ရဲ့သားဖာဒီနန်မာကော့စ်ဂျူနီယာဟာတရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတိုးမြင့်မယ်လို့ကတိပြုပြောဆိုထားပါတယ်
။ဘရာဇီးနိုင်ငံကအသက်82နှစ်အရွယ်ကဘာကျော်ဂန်နဝင်းဘောလုံးသမားကြီးပီလီဟာဒီဇင်ဘာလ29ရက်မနစ်ကြာတာပရိနေကကွယ်လွန်သွားပါပြီ။သူဟာပြီးခဲ့တဲ့နိုဝင်ဘာလကုန်လကစပြီးဆေးရုံတက်ခဲ့ရတာဖြစ်ပြီးကင်ဆာယောဂါနဲ့အတူကြောက်ကန့်နှလုံးယောဂါတွေကိုပါကုသနေရပါတယ်။မနစ်2021ခုနှစ်ကလည်းသူဟာဥမာကြီးကိုခွဲစိတ်ပြီးကျူးမအချိတ်ကိုခွဲထုတ်ကုသခဲ့ရပါတယ်။တစ်ချိန်ကကမ္ဘာအကောင်ဆုံးဘောလုံးသမားအဖြစ်သတ်မှတ်ခံခဲ့ရတဲ့ပီလီဟာဘရာဇီးဘောလုံးအသင်းအတွက်1958 1962နဲ့1990ကမ္ဘာဖလား3ချိန်တိတိစွတ်ကူရယူပေးခဲ့ပါတယ်။သူဟာဘရာဇီးနိုင်ငံရိုယိုဒီဂျနေရိုမြို့ရဲ့အနောက်မြောက်ဘက်မိုင်150အကွာမှာရှိတဲ့ Trust Cocascore မြို့မှာ1940ခုနှစ်ကမွေးဖွားခဲ့ပါတယ်။အသက်15နှစ်အရွယ်ကတည်းကဘရာဇီးနိုင်ငံရဲ့နာမည်ကျော် Santos ဘောလုံးအသင်းမှာစာချုပ်ချုပ်ဆိုကစားခဲ့ပြီးနောက်တစ်နှစ်အကြာ16နှစ်မှာပဲဘရာဇီးနိုင်ငံလက်ရွေးစင်အသင်းမှာရွေးချယ်ခံခဲ့ရပါတယ်။အဲဒီနောက်အသက်18နှစ်အရွယ် 1958 ကမ္ဘာဖလားဘောလုံးပွဲမှာသူပါဝင်တဲ့ဘရာဇီးအသင်းကဘာဖလားစူကြီးကိုရရှိခဲ့ပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်နေပြည်တော်မှာကျင်းပတဲ့စစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့တို့ကြား၃ရက်ကြာငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲမှာသဘောတူညီချက်၄ခုရပြီးကြာတာပရင်းနေမှာပြီးဆုံးခဲ့ပါတယ်ဒီသဘောတူညီချက်ထဲမှာ2023ခုနှစ်မှာစစ်ကောင်စီကကျင့်ပမဲ့ရွေးကောက်ပွဲကိုရွေးကောက်ပွဲစံချိန်စံကျွန်းနဲ့အညီကျင့်ပရေးဆိုရလဲပါဝင်နေတာပါရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြထားပါတယ်ရှင
်စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့တို့နေပြည်တော်မှာ၃ရက်ကြာဆွေးနွေးပြီးတဲ့နောက်သဘောတူညီချက်၄ချက်ရရှိခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်တွေထဲမှာပါတီစုံနိုင်ငံရေးစနစ်ကိုလက်ခံရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးရွေးကောက်ပွဲကိုရွေးကောက်ပွဲစံချိန်စံညွှန်းနဲ့အညီဆောင်ရွက်ရေးဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်။ရရှိခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဒုတိယဥက္ကဋ္ဌနဲ့လက်နက်ကိုင်၅ဘွဲ့ကိုစားပြောရေးဆိုခွင့်ရှိသူဒေါ်စောမြတ်ရာသလင်းက VOA ကိုအခုလိုပြောပါတယ်။
ဘောတူညီချက်အဖြစ်ကတော့၄ချက်ဖြစ်ပါတယ်။မှတ်တမ်းကတော့ကျမတို့၅ချက်အရရှိခဲ့ပါတယ်။ကျမတို့ကဘောတူညီချက်ရဲ့အသေးစိတ်ကိုကြားလို့ရှိရင်ဒီစိတ်မှာရေးထားတာမဟုတ်ပါဘူး။အဓိကကတော့ရည်ဘူးရပါပဲပြောလို့ရပါတယ်
။သူဆောင်ဆွေးနွေးပွဲအပြီးမှာတိုင်းဒေသလက်နက်ကိုင်အဖွဲ့၅ဘွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။လာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုရွေးကောက်ပွဲစံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်ရေးဆိုတဲ့အချက်နဲ့ပတ်သက်ပြီးအခုလိုရှင်းလင်းပြောဆိုပါတယ်။
ဒီရွေးကောက်ပွဲအနှစ်သာရတွေပေါ့အဲ့တော့ကကျမတို့ကဆွေးနွေးပြီးတော့မှရေဘူးရအဖြစ်စပွဲတစ်ခုဆိုလို့ရှိရင်တရားဥပဒေစိုးမိုးမှုရှိရမယ်ဒေသတည်ငြိမ်ဥစ္စာမှုရှိရမယ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲရှိရမယ်ဟိုလွတ်လပ်ပြီးတော့မှတရားမျှတတဲ့ရွေးကောက်ပွဲစနစ်ဖြစ်ဖို့လိုတယ်လို့တိုက်ရိုက်မင်းနဲ့ရွေးရှိပေးတဲ့စနစ်မျိုးဖြစ်ဖို့လိုတယ်အပြီးလို့ရှိရင်နေရာတိုင်းမှာတပြိုင်တည်းတည်းကျင်းပမယ်ဆိုတာကတော့ဒီဥပဒေနဲ့အညီပေါ့ရွေးကောက်ပွဲဥပဒေတွေဖြစ်တယ်ဆိုပြီးတော့မှ EO ဘက်ကဆွေးနွေးတဲ့သဘောဖြစ်ပါတယ်ဆွေးနွေးပြီးတော့မှရေဘူးရအဖြစ်ကျမတို့သဘောတူညီဖြစ်ကြတာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာနေရာတိုင်းမှာတပြိုင်တည်းရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေရှိမရှိနဲ့ပတ်သက်ပြီးမေးမြန်းရမှာနိုင်ငံရေးလေးလာသုံးသပ်သူဦးရဲထွန်းတီဘောကအခုလိုပြောဆိုထားပါတယ်
နိုင်ငံလုံးဟိုရွေးကောက်ပွဲကျင်းပတဲ့အချိန်ကိုပြိုင်နေတဲ့ဖြစ်ဖို့ဆိုတာကဖြစ်နိုင်ပါတယ်ဒေသတစ်ခုမှာ အချို့မျိုးနယ်တွေမှာကလုံလုံရဲမရှိလို့မလုံနိုင်ဘူးသူတို့ခြံနှက်ထားကြလို့ရတယ်ခြံနှက်ထားခဲ့တဲ့နေမျိုးတွေကလက်ခံနယ်ဒီတစ်ခုရဲ့အစိပ်ပိုင်းနဲ့ဖြစ်တယ်ဆိုရင်သွတ်တော်ကိုယ်တည်းနေရာကိုမဖြစ်ကြဘူးအခုကပြာစနစ်လုံမယ်ဆိုတော့ပြာစနစ်ရဲ့မဲခံနယ်တစ်ခုကခရိုင်တစ်ခုဖြစ်ဖို့များတယ
်လက်ရှိအခြေအနေမှာနေရာဒေသအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေရာကြောင့်ရွေးကောက်ပွဲကျင်းပရေးခက်ခဲမယ်လို့သုံးသပ်တာတွေလည်းရှိနေတာဖြစ်ပါတယ်စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့တို့ရရှိတဲ့သဘောတူညီချက်၄ချက်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအချက်၁၀ချက်ပါဝင်ကြောင်းထုတ်ပြန်ထားပေမဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးမှတ်တမ်း၅ရက်ထဲမှာတော့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့၇ဖွဲ့ပါဝင်တဲ့အလို့သဘောတွေးဆုံညှိနှိုင်းရေးကော်မတီနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့အမြန်ဆုံးတွဲဆောင်ရေးဆိုတာလည်းပါဝင်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့လက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်ရေးကိုကြိုးပမ်းဖို့ဆိုတာလည်းထုတ်ပြန်ချက်မှာပါပါတယ်။ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့မူဖြစ်တဲ့မြန်မာပြည်ရဲ့အချက်အသေးကိုသက်ဆိုင်သူတွေပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်ရေးအတွက်လည်းလက်ရှိဆွေးနွေးပွဲမှာဆွေးနွေးခဲ့ကြောင်းဒေါ်စောမြတ်ရာဇာလင်းကပြောပါရယ်လက်ရှိဆွေးနွေးရတဲ့တိုင်းရင်းသားလက်နက်ကိုင်၅ဖွဲ့တွေကတော့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲနှစ်ကြိမ်မှာပါဝင်ခဲ့တဲ့ NCA လက်မှတ်ထိုးအဖွဲ့တွေဖြစ်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့မွန်ပြည်သက်ပါတီ NMSP တို့ကတော့လက်ရှိဆွေးနွေးပွဲကိုတက်ရောက်လာတာမရှိပါဘူး NCA လက်မှတ်ထိုးအဖွဲ့တွေကကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်တာမရှိဘဲစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်တံကနေပါတွေ့ချက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့ကုန်လွန်တော်မဲ့2022ခုနှစ်အတွင်းအာရှဒေသအတွင်းကစီးပွားရေးသတင်းတွေကိုကိုညံဝဲအောင်ကစူးစီးတင်ပြထားပါတယ်။နားဆင်ကြပါရှင
်။မင်္ဂလာပါ။ကုန်လွန်ပြီဖြစ်တဲ့2022ခုနှစ်အတွင်းမှာအာရှနိုင်ငံတွေရဲ့စီးပွားရေးပြန်လည်ရုန်းထားတဲ့အခြေအနေတွေကိုပြောပြသွားမှာဖြစ်ပါတယ်။အရင်တုန်းကကိုဗစ်ကာလကြုံခဲ့ရတဲ့ဒဏ်တွေကိုအာရှနိုင်ငံတွေကဘယ်လိုမျိုးရုန်းကန်ကြိုးစားကြတယ်လဲဆိုတဲ့အကြောင်းတွေကိုတင်ပြသွားမှာပါ။ကျွန်တော်ညံဝဲအောင်ပါခင်ဗျာ။ပြောသွားမှာပါ။ကျွန်တော်ညံဝဲအောင်ပါခင်ဗျာ
။တရုတ်နိုင်ငံက AI ညံရီတုထုတ်လုပ်တဲ့နာမည်ကျော် Baidu ကုမ္ပဏီကတော့ driver မလို့ပဲပြေးဆွဲနိုင်မဲ့လျှက်စစ်ကားတွေထုတ်လုပ်ပြီး2023နဲ့မှာရောင်းချပေးသွားမယ်လို့ကြေညာလိုက်ပါတယ်။လက်ကန် steering ကိုအရှင်ဖြုတ်နိုင်ပြန်တက်နိုင်တဲ့ Apollo RT6 ဆိုတဲ့လျှက်စစ်ကားတစ်မျိုးကိုမကြသေးမီကလေးဆက်လိုက်တာပါ။ဒီကားတွေကိုတက္ကစီပြေးဆွဲလို့တဲ့လုပ်ငန်းရှင်တွေအတွက်ရည်ရွယ်ထုတ်လုပ်တာလို့ဆိုပါတယ်။ Apollo RT6 အသစ်တစ်စီးစင်းလုံးကယွမ်2သိန်းခွဲသာပေးရမှာဖြစ်ပြီး Baidu ကအရင်ထုတ်ခဲ့မှုတဲ့ယွမ်4သိန်း8000နဲ့လျှက်စစ်ကားနဲ့ရှင်ရင်ဈေးသက်သာတယ်လို့ကုမ္ပဏီကဆိုပါတယ်။ Baidu ကအခုထုတ်လိုက်တဲ့ကားမှာဝေကင်းလုံုံရေးအတွက်ကားပပလင်မှာမျက်လုံးလိုကင်မရာ12ခုနဲ့အာယုံခံရေဒါ10ခုထည့်သွင်းထားပါတယ်။ LiDARs လို့ခေါ်တဲ့အဲ့ဒီအာယုံခံရေဒါ10ကိုလေဆာရောင်ကြီးနဲ့အသုံးပြုထားတာပါ။ Apollo 9ခေါ် Baidu ကုမ္ပဏီရဲ့စက်ရုပ်တက္ကစီပြေးဆွဲရေးလုပ်ငန်းခွဲကတော့ driver လိုက်ပါတဲ့သူ့ရဲ့မောင်းနှင်မဲ့ကားအစီးတသန်းကို2020ကစပြီးတရုတ်ပြည်ရဲ့မြို့ကြီးဆယ်မြို့မှာစမ်းသပ်ပြေးဆွဲနေကြတာပါအခုတော့လူလိုက်ပါစရာတော့မလိုတော့ပဲဘီဂျင်းမြို့တော်လမ်းမတွေပေါ်မှာပြေးဆွဲခွင့်ကို AP လကစလို့ရရှိထားပြီလို့ Baidu ကုမ္ပဏီကပြောပါတယ်ခင်ဗျာ
ဆူရှာတဲ့မီးအောင်အောင်မှာမိတ်ကပ်အထူကြီးတွေလိန်လာပြီးကပြဖြောပြနေတဲ့ရှေ့ခေတ်ဟောင်းတရုတ်ရိုးရာအော်ပရာပြဇာတ်အဖွဲ့ကိုမြင်နေရတာပါစိုင်ယုံဟောင်းလို့ခေါ်တဲ့ဒီပြဇာတ်အဖွဲ့ကထိုင်းနိုင်ငံနဲ့လှည့်လည်ကပြနေပါတယ်။တရုတ်ရိုးရာဒဏ္ဍာရီတွေကငင်းစည်းသူရဲကောင်းအပြိုစင်ဇလန်းကိုခင်းကျင်းပြသနေတာပါ။
Dilo Shikit Deo Piazza Tobi Muga, Sakuyazu Sovine, Deo Bima Gigani, Tainangango, Shibyan Chi Chalare, Deo Dine do Palagi Lalu Sovare, Deo Dumu Saliagai no Shida Tainangama, Sayon Hong Opera Pueluwe, Acha Deo Piazza Pueri, Nangand Lama, Kabiani Lava, Sayon Hong Pueguro, Lungere Ninese Joga, Satin, T Town Lagera Chepare.
ดูเนี่ยมีเป็นพันคนนะมาแสดงก็มีเป็นจริงอ่ะส่วนใหญ่พวกจีเปียกตาชาวเนจีลาจีบาร์เลยจะพวกจะพูดมากจีเดียร์ยากันนั้นสิ่งเดียวปะคือเราดิลูเชนิมิโอพยายามยังไงได้บ้างทั้งนั้นก็มาอนุบัญญาเนี่ยสิว่าชาเรื่องงานนี้กูไปเจ้าที่ไหนนี่จะพิบาร์เลยแต่เนี่ยตาก็อยากบีเจมาโรดีจะพวกจะคุยลงงานยังก็พี่แต่งานต้องเวียร์เลยลูกมันนี่จะทักใจกับพี่บาร์เลย ดิ้งเวรีกูพ่อเรียนมาอาลงเคยอยู่จัดลูแต่อยู่ปุ๊บสองสี่ด้วยเลยต้องพิบาร์เลยแล้วตลอดตัวยาเรนูปิญญาจีก็ตีมันมียาวุสุบิเมสาวุตาบุโรเซมพิบาร์ดีเดลูมันนี่จะดักใช้กับพิบาร์เลยขมิ้นงั้นพันสิตาพิมุกูตบ่าววันจันทร์ทั้งนี้ตุเรียนยีลากันงานนี้ตามีเต็มใจไล่เดือดห้องกลางงั้นมันร้องยังเวียลงงานนี้ที่ไกลหลายนายเนี่ยเจ้าเนี่ย จำไม่ได้สาเหตุก็เพราะว่าหน่วยงานเขาอยู่ในสายบริโภคนะตั้งกุญแจในงานมาลูกพี่นี่เลยเจ้าเต็มใจมาเลยแต่ว่าตัวเองรู้สึกกังวลที่นี่กับว่าลุงเสียงยีลากันเดียกูเป็นน้ำมันในงานมาตลอดการจับเก็บมีอยู่ตรงเปลือกตัวไหนเนี่ยงานมันมีสิ่งอะไรลีกูเนี่ยพัดลูกการเก็บตามยี่ตัวยี่สิ่งมีอุบัติเหตุทุกอย่างที่เปลือกจะรับว่าในงานช่วงมางานมันต้องเห็นอยู่สาตัวยังช้ามือล้มยับยั้งลาลาเจ้าเลย
I think people, consumers, could change that.
Ngamantao Satong Turi and Nine Pian Senza P, a Dweku, Pianchi, Sijimade, Deepinle Ngamantrigo, Nanganya Chapinle Dema, Pampi, Tintuin Niadaba, a Kuso Yang, Ngaman, a Lonjon Pansirari, Pinibade, a Lonjon Paniraga, Pinle, yes, you are Kihasineku, Piacisibade.
Hong Kong Jumangamano Hindu Sadomu Lomia Rajo Nanganaga Apuesiga Kulu Tami Lachima Namandong Yongwe Yedre Jimare Keke Jonawe Shinibare Namandong Sadonzo Ashanangani Dema Deo Hong Kong Taiwan Japanangani Miazon Pibi Vietnam Thai Malaysia Rule Pawinawa Agulu Uri Chama Tami Lachin Api Sigwete Namayongwe Mu Kuze Yagai Nonlao Kagwe Nama Pitelu Subare Tiki Logo ดอลลาร์จะเท่าล้านปีอะไรเงินมันดาวนี่กูซีกูเทียร์ยังเว้นมือประมาณนั้นก็แต่นี่กูดอลลาร์ตั้งง่ายอะบุหลาบสิบาทเลยนี่เซ็นซูดูโลเงินมันกองยี่600ตันนั่งงานนี่ตันเนียคนเสียจอดที่จะขันยาวอะไรขมิ้นอเมริกันเงินมาสังอันนี่จานนี่ทันลากันเลยแต่ตรงเส้นเนี่ยอยู่โซฟีเคมสุเรกุริยามิวต์มิฮาสาดาวดีจังยี่ตันนี่เลยบล็อกกระดูกพี่ตู่จังกุริยากูเป็นยาวลาจิมาจะมาอีกตัวสาดตรงยาเร่ ก็วิดูอยู่ในเว็บคืออยู่สิงห์สมิวก้าซูเปอร์มาร์เก็ตมาไลฟ์ชาวเวียอยู่เป็นแม่รวยดูมาดูกันยาวบุตอนนี้เจ้าหน้าที่ที่คืออยู่ก็ใช้บิวนั่นแม่ต้องดูเรื่องชาวเวียสิยงบีมาร์เก็ตคาลีสุเรนนั่นแม่เนี่ยออนไลน์แอปตะคุดีทั้งอาต้องกุริยามาคืออยู่พิมพ์ยูปีเดซีกว่าใครมาตะคุดพิลลาบุตรจูซาพันดีกันแล้วบ้า
ตัวลงงานพิมพ์ยูนี่เลยคืออยู่ดีฮะยี่ตัวมีมาวีผู้สามูมีสันเดลูเลสุบาร์เรอุรินอะไรโซจุดนึงเคอรีคุ้มส่วนยังกุริยามาเคอยู่สัตว์มุกสัลลาราเจ้าอดอลียองยาบาร์เรอดูตัวเป็นวิชาจันดูอาศัยเต้าพิโลดูอเมียดมีรวยจามาที่อยู่สัตว์มุกอาทิตย์ปูมีอาลาจารอเจนอรุสไซบิวยดมารีด้วยลูกพิลาบาร์เร วันนี้ก็ทุเดชาหินนี้เหยื่อดีกว่าสามปีมาเนื้อส่วนเหยื่อต้องเหยื่อเหล่าตัวเต็มทะเลสิบเมตรกุศลนี้เต็มมาโรและสามกุศลอุตสาหกรรมเลยลุสบาร์เรนิสโซฟิกเองอุจิเดมาร์เก็ตเกลีสุเรหินเหยื่อพิมพ์ยูเย่หุ่นสามกุศลตุรบาร์เทนนาริบิอาตานีวีลงงานเล็บบังเว็บประมาณ $1,000,000 ปีนี้เลยเท่าไหร่เขาอยู่ในบ้านเว้ยที่นี่อยู่มีวันต้องเจอเราสิเดี๋ยวลูกสบายเลยแล้วเมื่อฟิวไวล์ลาเรียอย่างนี้ตัวลงงานสูงเสียกูมีอะไรเป็นสัตว์ยังช้าไปบุสิบาร์เลยขมิ้น
တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာအလိုအလျောက်မောင်းနေတဲ့ဘတ်စကားတွေကိုစတင်စမ်းသပ်ပြီးဆွဲနေတဲ့အကြောင်းနဲ့ VNN VinFast ကားကုမ္ပဏီတို့ကဲစစ်ကားတွေကိုအမေရိကန်ဈေးကွက်ထဲရဲစွန်ပြီးထိုးဖောက်နိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းတင်ပြကြပါတယ်ကျွန်တော်ညံဝင်းအောင်ပါတောင်ကိုရီးယားမြို့တော်ဆိုးမှာအလိုအလျောက်မောင်းနေတဲ့ဘတ်စကားတွေစတင်စမ်းသပ်ပြီးဆွဲကြည့်နေပါပြီ driver မပါပဲမောင်းမဲ့ကားတွေကိုလူတွေစီးကြည့်တဲ့အခါစိတ်သက်သာလုံခြုံမှုရှိရလားဆိုတာကိုလေ့လာနိုင်ဖို့အင်ဂျင်နီယာတွေကစမ်းသပ်နေတာဖြစ်ပါတယ်ဒီလိုအလိုလျောက်မောင်းဘတ်စကားကပုံမှန်ဘတ်စကားတွေနဲ့မတူပဲဗရင်းပေါက်သင်းငယ်ထားတာကားဘော်ဒီတောင်းတွေကိုလုံးဝန်းထားတာမျိုးကြောင့်သာမန်ကားထက်အယုတ်နဲ့တောင်ပိုတူနေတာပါအကြီးစားဆက်မှုလုပ်ငန်းဖြစ်တဲ့ဟွန်ဒိုင်းကုမ္ပဏီတို့ဒီကားဒီဇိုင်းကိုတော့နိုင်ငံတကာစံနှုန်းတွေအတိုင်းရေးဆွဲခဲ့တာလို့ဆိုပါတယ
် For the safety purpose we are operating as a manual at the moment
အနီးအကင်းစေဖို့အတွက်လောလောဆယ်မှာလူလိုက်ပါပြီးထိန်းချောင်းပေးနေပါတယ်နောင်ကျရင်တော့ driver လုံးဝမပါပဲစမ်းမောင်းကြည့်မှာပါဒါကအစိုးရရဲ့စီးနင်းစည်းကမ်းတွေကြောင့်ပါဒီလိုဘတ်စကားမျိုးကိုအများသုံးလမ်းမကြီးတွေပေါ်မှာခက်များများပြေးဆွဲကြည့်နေပါတယ်ဒီနည်းပညာကဈေးသက်သာရမယ့်အပြင်ကားတွေအကျန်းခံနိုင်အောင်လည်းထုတ်သွားမှာပ
ါဒီလိုကားမျိုးလမ်းပေါ်မှာအကျိန်များများပြေးဆွဲနိုင်ရင်တော့လူတွေလည်းကျင်သားရသွားမှာပဲလို့စမ်းသပ်ပြေးဆွဲသူတွေကမျှော်လင့်နေပါတယ်ကိုရီးယားတို့ဒီနည်းပညာကကလေးတွေဆော့တဲ့လေကိုအတုံးလေးတွေဆက်ထားတယ်လို့မျိုးအလိုလျောက်မောင်းကားတွေမှာသုံးမဲ့ကရိယာကိုအစိပ်ပိုင်းလိုက်ခွဲပြီးလှုပ်ထားတာကြောင့်ဈေးစကတက်သာစေပြီးဒီကားမှာအာယုံခံစနစ်ပါပြီးကားပပလည်းဝန်းကျင်ကပုံရိပ်ကိုဖမ်းယူနိုင်မဲ့ကင်မရာတွေလည်းတပ်ဆင်ထားပါတယ်ဒီဘတ်စကားဟာဆိုးမြို့တဲကနှစ်မိုင်ပတ်လည်လမ်းကြောင်းကိုမိနစ်20လောက်အတွင်းဒရိုင်ဘာတယောက်လိုက်ပါထိန်းချောင်းပေးရင်စမ်းသပ်မောင်းနေတာပါလောလောဆယ်ဒီကားကိုအခမဲ့လိုက်ပါစီးနင်းနိုင်ပြီးမိုဘိုင်းအက်ပ်ကတဆင့်ကြိုတင်လက်မှတ်ရယူထားရမှာဖြစ်ပါတယ်ခင်ဗျာပြည်တွင်းလုပ်ငန်းတွေမှာအကြီးအကျယ်အောင်မြင်မှုရနေတဲ့ VNNVin Group CYE Corporation ကသူ့ရဲ့ VinFast ကားတွေကိုအမေရိကန်ဈေးကွက်ထဲဝင်တိုးပြီးရောင်းချနိုင်ဖို့အစီအစဉ်တွေချမှတ်လုပ်ဆောင်လာပါတယ်။အမေရိကန်မှာ VinFast ရဲ့လက်စစ်ကားတွေထုတ်ပြီးရောင်းချသွားဖို့ဆိုတာကို VNN ရဲ့ဘီလီယံနာတထေးကြီးပါနက်ဘုံကစတင်ကြံစည်ခဲ့တာပါ။ VinFast ကားကုမ္ပဏီကထုတ်တဲ့လက်စစ်ကားတွေကိုတော့ကားထုတ်လုပ်မှုတဘာရင့်နေပြီဖြစ်တဲ့အမေရိကန်ဈေးကွက်ထဲမှာထိုးပေါက်နိုင်ဖို့ဆိုတာကစိန်ခေါ်မှုများစွာရှိနေသေးတယ်လို့ VinFast Company တာဝန်ရှိသူတွေကပြောပါတယ
် We would need to have a lot of local contents in the US
အမေရိကန်မှာတခြားကားကုမ္ပဏီတွေကရစ်စစ်ကားမျိုးစုံထုတ်ပြီးတော့ရောင်းနေချိန်မှာကျမတို့ကသူတို့နဲ့ရှင်းလင်းရမှာဆိုတော့စိန်ခေါ်မှုတွေအများကြီးကျောင်းရမယ်ဆိုတာလည်းသိပါတယ်ကျမတို့စီမှာထုတ်ပြီးသားရစ်စစ်ကားတွေအမြောက်အများရှိပေမဲ့လို့အရန်အကောင်းလို့နဲ့အင်ဂျင်ဆွဲအားမျိုးတော့မဟုတ်သေးပါဘူးကားဝယ်စီးသူတွေရဲ့လိုအပ်ချက်တွေကိုတော့ဖြည့်ဆည်းပေးနိုင်မယ်ဆိုရင်ဒီကွက်ထဲအမြန်ဆုံးနေရာရလာဖို့များပါတယ
်အသက်20ကျော်အရွယ်ယူကရိန်းနိုင်ငံမှာနေခဲ့ပူတဲ့ဘုံဟာသူ့ရဲ့ပိုင်ဆိုင်မှုကဒေါ်လာ5ဘီလီယံကျော်ရှိပါတယ် Vin Group ကထုတ်တဲ့ VinFast ရဲ့စစ်ကားတွေကတော့ VNN နိုင်ငံတွင်ပြည်ဆွဲနေပြီဆိုပေမဲ့နောက်ခြေတလန်းတက်ပြီးနိုင်ငံခြားဈေးကွက်ထဲကိုထိုးပေါက်ဖို့ကြံစည်လာတာဖြစ်ပါတယ်အမေရိကန်မှာလက်စစ်ကားတွေထုတ်နိုင်ဖို့ဒေါ်လာ2ဘီလီယံရင်းနှီးမြှုပ်နှံထားပြီးမြောက်ကယ်ရိုလိုင်းနားပြည်နယ်မှာတက်စစ်ကားရောဘက်ထရီပါထုတ်နိုင်ဖို့စက်ရုံတည်တောင်းထားပါတယ်အဲဒီစက်ရုံကနေတစ်နှစ်ကိုကားအစီးရေ3000ခွဲလောက်ထုတ်နိုင်မှာဖြစ်ပြီးလူ9000ကျော်ကိုအလုပ်သစ်ပေးနိုင်မှာဖြစ်လို့ Vinfast ရဲ့ရင်းနှီးမြှုပ်နှံမှုကိုသမ္မတဘိုင်ဒန်ကတော့ပြီးခဲ့တဲ့မတ်လကကြိုဆိုခဲ့ပါတယ်ခင်ဗျာ
ဒါတွေကတော့2022ခုနှစ်အတွင်းအာဆီယံနိုင်ငံတွေကြုံခဲ့ရတဲ့စီးပွားရေးအခြေအနေတစိ့တစောင်းပဲဖြစ်ပါတယ်ခင်ဗျာတော်ရရှင်နေနှစ်သက်မှာပြောရှင်ကြပါသေးဗျာ
ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးတော်ရရှင်တို့အနေနဲ့ဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်တော်ရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ30ရက်တောက်ချန်နေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ချက်ရပါမယ်ဒီနောက်မှာတော့ကျမ်းမာရေးအစီအစဉ်နဲ့အတူ
ရအတင်းတော့ကိုတန်နံကလပ်ပါဝင်ပြီးတော့လောက်ချတာနေသူငွေနဲ့ပဲလောက်တာဒီအတင်းတော့အသေးမှပဲလို့တယ်လူငယ်ရှိတဲ့သူတွေလည်းနည်းနည်းအားနေတဲ့ခါကျတော့
တိုင်းရင်တည်ရင်လွာတည်ရင်ဘတ်စင်ခဏမှာနားဆင်ချက်ရပါမယ်ရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပါမယ်စစ်ကောင်စီအာဏာသိမ်းချိန်ကစပြီးကရင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာမို့စစ်ဆောင်ပြည်သူတွေလည်းတိုးပွားနေပါတယ်ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
လုံရတဲ့နေ့စစ်အာဏာသိမ်းချိန်ကစပြီးတိုက်ပွဲတွေဖြစ်ပွားလို့ကရင်ပြည်နယ်မှာထွက်ပြေးတိမ်းရှောင်သူဦးရေအနည်းဆုံး 3,000 ကျော်ရှိမယ်လို့ကရင်လူ့အခွင့်အရေးဖွဲ့ကကန့်မှန်းပါတယ်။တထုံညောင်လေးပင်ဖာပုံမြိတ်တဝဲနဲ့ဒူပလာယာခရိုင်တွေကစစ်ဆောင်ဒုက္ခသည်တွေကိုတွဲဆုံမေးမြန်းပြီးဇွန်လမှာ68မျက်နှာအစီရင်ခံစာထုတ်ဝေထားပါတယ်။ထိုင်းနိုင်ငံမှာဝင်ရောက်ခိုလုံဖို့လည်းအကဲအကဲအများကြီးရှိပါလေ။စစ်ဆောင်ဒုက္ခတွေအများစုဟာပြည်တွင်းမှာတိမ်းရှောင်နေကြတာမို့အခြေအလက်ကောက်ယူဖို့အတော်လေးအကဲအကဲရှိပါလေ။ထိုင်းနိုင်ငံမှာခိုလုံခွင့်ရအောင်ကြိုးပမ်းတဲ့မြန်မာပြည်သားအများစုဟာပြန်ပို့ခံကြရပါလေ။2020ဧပြီလ6ရက်နေ့အထိထိုင်းစစ်တပ်လက်အောက်ခံယာယီလုံခြုံရေးနယ်မြေ၅ခုမှာခိုလုံခွင့်ရတဲ့စစ်ဆောင်ဦးရေဟာ1980တာရှိပါလေတဲ့ဒီခုံလုံးရေးစခန်းတွေရှိတာကြာပြီဖြစ်ပေမဲ့ဒုက္ခတွေအစ်စ်ကိုထိုင်းဆိုရကလက်မခံနိုင်ဘူးလို့ဆိုပါတယ်မြန်မာပဲချမ်းတောင်ရင်မြစ်ကမ်းမှာဘာသာရေးအဖွဲ့ KNU နဲ့လူမှုရေးအဖွဲ့ကြီးကစစ်ဆောင်စခန်းတွေတည်ဆောက်ပေးပါတယ
်စစ်ဆောင်ဒုက္ခတွေဥယျာဟာလွန်ခဲ့တဲ့ AP လမှာ11400အထိတိုးပွားလာတဲ့အတွက်စခန်းရေးအတွက်ဟာလည်း၈ခုအထိတိုးပွားလာပါတယ်သူတို့ကိုစားသုံးကုန်ပစ္စည်းပုံမှန်ထောက်ပံ့နိုင်ပေမဲ့ထိုင်းအာဏာပိုင်ရဲ့ခွင့်ပြုချက်လိုအပ်ပါတယ်။တိုးပွားလာတဲ့စစ်ဆောင်ဒုက္ခသည်တွေကိုထောက်ပံ့ဖို့ကယ်ဆယ်ရေးအဖွဲ့တွေမှစားသုံးကုန်ပစ္စည်းတွေရှိပေမဲ့ထိုင်းနဲ့မြန်မာစစ်တပ်တွေကကြားဝင်ချုပ်ကန်နေတဲ့အတွက်ရတဲ့နဲ့အထောက်ပံ့အလုံးလောက်မရရှိကြဘူးလို့ဆိုပါတယ်။အခုဆိုရင်ကော့ကရိတ်မြို့နယ်မှာစစ်ဆောင်ပြည်သူ4000ကျော်ရှိပြီးဖားပုံမှာ9000ကျော်ရှိနိုင်တယ်လို့ဒေသခံအရက်ဖက်အဖွဲ့အစည်းတွေကခန့်မှန်းပါတယ်။စစ်တော်ကြောက်ကူမြေကမ်းစသဖြင့်နေရာအနှံပြားမှာပိုးအောင်နေထိုင်ကြတဲ့အတွက်မှတ်တမ်းလုပ်ဖို့ခက်ခဲပါတယ်။စစ်ဆောင်စခန်းကထောက်ပံ့မှုကိုရယူပြီးစခန်းပြင်ပမှာတွားရောက်နေထိုင်သူကများတယ်လို့ဆိုပါတယ
်။ထောက်ပံ့တဲ့ကေဇေးရေးအဖွဲ့ရောစစ်ဆောင်ပြည်သူရောစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုအန္တရာယ်ကိုရင်ဆိုင်နေရပါတယ်။တရင်ပြည်နယ်မှာစစ်ဆောင်သူဦးရေ 3,000 ရှိပေမဲ့အနည်းငယ်ကသာထောက်ပံ့နိုင်ပါတယ်။စစ်ဆောင်ဒုက္ခတွေအများစုဟာအသက်ရှင်တန်ဖို့အတွက်လိုအပ်တဲ့အခြေခံတွေရဖို့ရုန်းကန်နေကြရပါတယ်။ထိုင်းနိုင်ငံအခြေစိုက်ကေဇယ်ရေးအဖွဲ့အစည်းတွေဟာနေဆက်ကစစ်ဆောင်စခန်းတွေကိုစားသုံးကုန်ထောက်ပံ့နိုင်ပေမဲ့ပြည်တွင်းကိုဆက်ပြီးပို့ဆောင်ဖို့အခက်အခဲရှိပါတယ်။နေဆက်နဲ့ဤတဲ့မျိုးတွေကလည်းပြည်တွင်းကစစ်ဆောင်ဒုက္ခတွေတွေစီကိုစားသုံးကုန်တွေပို့ပေးနိုင်ပါတယ်။ဒါပေမဲ့တိုင်းနာလက်နဲ့ကင်တီတဲ့ရောက်သွားမှာဆိုရင်လည်းအတွက်စစ်ကောင်စီတပ်ဟာပစ္စည်းတည်ယူပို့ဆောင်မှုကိုတင်းကျပ်စွာကန့်တတ်ထားပါလေ
ဒီလိုလှုပ်တဲ့အတွက်ကျေးလက်ဒေသကိုကုန်ပစ္စည်းဝင်ရောက်ဖို့ခက်ခဲသွားပါတယ်လူမှုရေးအရထောက်ပံ့မှုကိုလက်ခံဖို့2019ကမြန်မာအစိုးရလက်ခံခဲ့တဲ့နိုင်ငံတကာသဘောတူညီချက်ဟာအချီးနှီးဖြစ်သွားပါတယ်မြေမြုံမိုင်းတွေတိုက်ပွဲတွေကိုရှောင်ကွင်းသွားလာနေစမှာခီးသွားလာမှုကန့်တတ်ပြီးစစ်စီးဂိတ်တွေထားတဲ့အတွက်ရွာသူရွာသားတွေအတံမွေးဝမ်းကြောင်းအတွက်လည်းခက်ခဲလာပါတယ်။ဝမ်းစာအတွက်တူလောင်ထားတဲ့စားနပ်ရိက္ခာတွေလည်းယော့နေလာပါတယ်။ဒီလိုအခြေအနေမှာမွေးမြူထားတဲ့တရိတ်ဆန်နဲ့ကြံရှိနေတဲ့စားသုံးကုန်တွေကိုစစ်ကောင်စီတပ်ကဝင်ရောက်လူရက်တဲ့အတွက်ရွာသူရွာသားတွေစားဝတ်နေရေးခက်ခဲလာပြန်ပါတယ်။ဆရာနာမသိမီကလည်းကိုဗစ် -19 ကာယောဂါကူးစက်ပြန့်ပွားမှုကိုရင်ဆိုင်ခဲ့ကြရပါတယ်။
ကရင်ပြည်သူတွေမှာဘေးကင်းစွာလုံလုံခြုံခြုံနေထိုင်စရာနေရာရှားပါနေပါတယ်။ထွက်မပြေးပဲရွာမှာကြံရှိနေသူတွေဟာ စစ်ကောင်စီတပ်ကအကြမ်းဖက်ဖိနှိပ်အနိုင်ကျင့်တာကိုခံနေကြရပါတယ်။တိုင်းနာနဲ့နိုင်ငံအဖွဲ့တွေပြည်သူထောက်ပံ့မှုမရနိုင်အောင်ကျင့်သုံးနေတဲ့ဖြက်လေးဖြက်လန်းစဉ်ကိုစစ်ကောင်စီတပ်ကပြန်လည်ကျင့်သုံးလာပါတယ်။ပြည်သူတွေအတွက်မရှိရမဖြစ်တဲ့အခြေခံလိုအပ်ချက်တွေကိုမရနိုင်အောင်စစ်ကောင်စီတပ်ကဖြတ်တောက်နေတာကြောင့်ရိတ်ခါကျမ်းမာရေးပညာရေးနဲ့အလုတ်ကိုင်းအတွက်အကူအညီတွေလိုအပ်နေပါတယ်။ကျေးလက်ပြည်သူတွေရဲ့လိုအပ်ချက်ကိုအဓိကဖြည့်ဆည်းနိုင်သူတွေဟာဒေသခံဝန်ဆောင်မှုအဖွဲ့အစည်းတွေနဲ့ဒေသခံလူမှုအသိုက်အဝန်းသာဖြစ်ပါတယ်။ပြည်ပအဖွဲ့အစည်းတွေကလည်းအများကြီးထောက်ပံ့နိုင်ပေမဲ့တမ်းမြစ်ပိတ်ပင်မှုကိုရင်ဆိုင်နေရပါတယ်။ကယ်ဆယ်ရေးပစ္စည်းနဲ့ဝန်ဆောင်မှုကိုချုပ်ချယ်တာဟာကယ်ဆယ်ရေးပစ္စည်းကိုလက်နက်သဖွဲ့အသုံးပြုတာနဲ့အတူတူပါပဲ။ဒါကြောင့်နိုင်ငံတကာအနေနဲ့ဒေသခံအဖွဲ့အစည်းတွေကိုငွေကြေးနဲ့အခြေခံပစ္စည်းတောက်ပံ့ပေးဖို့သာလိုအပ်ကြောင်းခရင်လူအခွေရေးအဖွဲ့ရဲ့ဇွန်လအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ချမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီသတင်းပတ်ချမ်းမာရေးကဏ္ဍမှာတော့ COVID နဲ့ရှင်တွဲနေရမယ့်နှစ်သစ်ချမ်းမာရေးတနိဋ္ဌာန်ကိုပြောပြထားပါတယ်။ COVID ကပ်ဘေးနဲ့နှစ်သစ်ကူရတာ၃နှစ်ထဲရောက်လာချိန်မှာ COVID ကာကွယ်ဆေးအပြင်တုတ်ကွေးအတွက်လည်းဖြစ်နိုင်ရင်ကာကွယ်ဆေးထိုးရေးတနိဋ္ဌာန်ချဖို့ချမ်းမာရေးပညာရှင်တွေကအကြံပြုကြပါတယ်။ဒီအကြောင်းနယူးယောက်မြို့ Wake Up Heightစီယုံကညွှန်ကြားမှုနဲ့မြန်မာကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့မကြာခင်မှာနှစ်သစ်ကူတော့မှာပေါ့နော်အဲဒီခါကျတော့နှစ်သစ်အတွက်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့ပုံမူတည်ပြီးတော့ဟိုအကောင်းဆုံးကျမ်းမာအောင်ဘလို့နေသင့်ထိုင်သင့်တာကိုအဓိကပြောမှာမို့ပြီးခဲ့တဲ့နှစ်မှာအဓိကကတော့ COVID-19 မျိုးစုံဖြစ်ခဲ့တာပေါ့ဆရာနော်အဲ့ဒီတော့ဒီကူးစက်ရောဂါရဲ့အဓိကဖြစ်ခဲ့မှုကိုပြည်သူများခံစားခဲ့ရတဲ့အနေအထားမှာလာမယ့်နှစ်အတွက်ကောပေါ့နော်ဘလို့အကောင်းဆုံးကျမ်းမာရေးအတွက်တန်တိတန်ချတင်လဲဆိုတာကိုကျေမမအဓိကဘာစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းလောလောလတ်လတ်ပေါ့နော်ကျွန်တော်တို့သိလာရတဲ့အချက်လေးတွေတချို့မူတည်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဗမာနိုင်ငံမှာတော့တချို့ကိစ္စလေးတွေကတော့တက်စ်လုပ်လို့တော့မရသေးဘူးပေါ့ကျွန်တော်တို့ဒီနှစ်မှာအရင်နှစ်တွေနဲ့မတူဘူးပေါ့နော်တတိယနေ့နဲ့လည်းဖတ်မိပါကျွန်တော်တို့က try virus physics ဆိုပြီးတော့ကျွန်တော်တို့သုံးနေစကလုံးလေးတွေ့လာမှာပါပါလဲဆိုတော့ကျွန်တော်တို့ virus 3កောင်ပေါ့နော်ဒီ RSV ဆိုတဲ့respiratory syncytial virus ပေါ့လေဒါကတော့အရင်တော့ကလေးတွေမှာပဲတာမန်နှာစီးချောင်းဆိုးရောဂါလေးတခုလို့သတ်မှတ်ခဲ့တာပေါ့ပြီးတော့လည်းဘာမှ treatment ရလို့တော့မမင်းရမရှိပါဘူးဒါပေမဲ့တချို့တော့ကျွန်တော်တို့ immune မကောင်းတဲ့ကလေးတွေရှိပါတယ်မွေးလာခဲ့တဲ့ကလေးတွေကျွန်တော်တို့ကဒီနိုင်ငံမှာတော့ monoclonal antibody လို့ဟာမျိုးပေးတဲ့အပိုင်းလေးတွေရှိပါတယ်နောက်တစ်ခုကတော့ vaccine တချို့လူတွေကိုပေးတဲ့အပိုင်းလေးတွေရှိပါတယ်ဒါကတော့တော်တော်လေးရှာပါတော့လူတန်းစားမှာပေါ့နော်အဲနောက်တစ်ခုကတော့ပုံမှန်တွေ့နေကြဖြစ်တဲ့ influencer လို့ခေါ်တဲ့သာမန်တုတ်ကွေးယောဂါပေါ့နော် influencer A နဲ့ B ဆိုနှမျိုးပေါ့နော်အဓိကကတော့ influencer A ကတော့ predominant အဓိကကတော့ကြားပေါ့လीတတိယတစ်ခုကတော့ကျွန်တော် covid ပေါ့လी
ဟုတ်ကဲ့ဆရာအဲ့တော့လက်တွေ့မှာဆရာတို့ဒီစစ်ဆေးကုသကြည့်တဲ့အခါကျတော့ဒီပိုး3ခုအနေထားကဘယ်လိုထူးခြားတာကိုတွေ့ထားလဲဆရာ
ကြီးချိုး state တွေမှာတော်တော်လေးကို effective ပို့ပြီးတော့စေုံကျွန်တော်တို့လည်းနည်းနည်းလေး admission တွေပိုများလာတယ်အထူးဖြင့် RSV နဲ့ related ဖြစ်ပြီးတော့ဒုက္ခရောက်တဲ့လူတွေလည်းရှိတယ်အထူးဖြင့်အသက်ကြီးတဲ့လူတွေမှာပေါ့နော်ပြီးတဲ့အခါကျတော့ influencer တွေနဲ့တင်လာတဲ့လူနာတွေရှိလာတယ်ဆိုတော့ကျွန်တော်တို့ဒီ New York မှာပဲအချိန် peak ဖြစ်လာတယ်ဆိုတော့ November လ Thanksgiving ဖြစ်လာတယ်ဘတ်နောက်ပိုင်းမှာတိတိတတယူ influencer ကတိုးတက်လာတယ်ထိုနည်းတူသာပဲဒုတိယလိုက်လာတာ RSV ဖြစ်ပြီးတော့တတိယလိုက်လာတာ COVID-19 ပေါ့နော်ဒါကတော်တော်လေးကိုကျွန်တော်တို့မျက်လုံးပြူတဲ့အပိုင်းကိုပြူလာကြတယ်ဘာလို့ဆိုတော့ကျွန်တော်တို့ဆေးရုံတွေမှာကျွန်တော်တို့ဒီနိုင်ငံမှာ influencer တို့ကဆေးရှိတာဟုတ် Tamiflu ဆိုတော့ Tamiflu ကုန်နဲ့ညီမာတော့ဖြစ်သွားပြီးတော့ကျွန်တော်တို့ဒီဆေးရုံမှာတနေ့တနေ့30 positive ဖြစ်လာတဲ့အပိုင်းကိုထွက်လာ influencer
ဟုတ်ကဲ့ဆရာကြီးဒါတွေကအခုမှပဲဖြစ်လာလားအရင်တုန်းကရောပုံမှန်ဖြစ်လာခဲ့တာ
အရင်တုန်းကရောမဖြစ်ဘူးလားအခုမှပြန်ဖြစ်လာတာလားဆိုတော့ သူတို့ epidemiologist ဆိုတဲ့ဒီယောဂကူးစက်တဲ့ဝင်နေလာတယ်ပြောရတာတော့သူတို့က2019 2020ပေါ့နော်2020 21 22 23 3နှစ်ကိုပြောတာပေါ့ဆိုလို့ရှိရင်20မှာကျွန်တော်တို့မှာ covid vaccine မရှိဘူးဒီ influenza ကတော့ထုံးတမ်းစင်တာအတိုင်းတွေထိုးကြလည်းမထိုးကြဘူးပေါ့အဲ့ဒီအချိန်မှာ covid စပြီးဖြစ်လာတော့ everybody က covid ဆိုပြီးတော့တွေ့ကြတယ်2020နဲ့21လောက်ကြာတဲ့ခါကျတော့ covid vaccine ကလည်း limited resources ပေါ့နော်ရှိတော့ရှိတယ်ဒါပေမဲ့နည်းနည်းလေးအဲ့မှာထူးထူးဆန်းဆန်းမျိုး2021စုံစုံလေးမှာ omicron ဆိုတဲ့အပိုင်းက spike အကြီးကြီးကိုတက်ချလာတယ်ဒါပေမဲ့လည်းအသေးပြောက်ကတော့ဒီလောက်ကြီးတိမရှိဘဲနဲ့ဖြစ်လာတယ်ဆိုတော့ဒီအခု2022 23နဲ့ကြာပါတော့အခုကျွန်တော် winter sounding ဆောက်ဝင်ခြင်းအချိန်မှာဒီစေယုံနေမှာကျွန်တော်တို့မှာ3ခုပေါ့နော်ကျွန်တော်တို့က4 plus ဆိုသုံးတာပေါ့ဗျဒါကကျွန်တော်ကြာပါပြီ test လို့တော့4 plus ဆိုပါလဲဆို influenza A B RSV နဲ့ covid 19ပေါ့နော်၄မျိုးကိုတစ်ခါတည်းတန်းပြီးတော့စစ်ချလိုက်တဲ့အခါကျတော့ဒါကျွန်တော်တို့ normal winter လို့ကျွန်တော်သုံးထိုက်တာပေါ့နော်ပုံမှန်စောင်းရည်ကိုပြန်ရောက်သွားတယ်ပေါ့ဘာဖြစ်လို့လဲဆိုတော့ influenza ကစတုတ်ကွေးရပထမတစ်ခုဖြစ်လာတယ် RSV ကဒုတိယလိုက်တယ်ပြီးတော့ RSV ကကလေးတွေမှာဖြစ်တဲ့နာစီချောင်းဆိုတာပေါ့နော်ကလေးတွေမှာတော့ဖြစ်များဒါပေမဲ့အသေးပြောက်ကတလောက်ကြီးကျတော့မရှိဘူးဒါပေမဲ့အခုကလူကြီးတွေမှာလည်းရှိပါတယ်ပေါ့နော်ဆိုတော့ဒါတွေကိုသူတို့ပြဆိုတော့အခုကသူတို့ကတော့ဘာကိုပြောချင်တာလဲဆိုတော့ vaccine ထိုးလိုက်ခြင်းအားဖြင့်ကျွန်တော်တို့ရဲ့ဒီ2022 23 winter ဒီပုံမှန်ဆောင်းရင်းတစ်ခုကိုဖြစ်လာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပုံမှန်ဆောင်းရင်းဖြစ်လာတာကတကဘာလုံးအတွက်ဆိုရင်ရော
ဒီ message ကလည်းဒီကဘာလုံးအတွက်ပုံမှန်ဖြစ်နိုင်မယ့် message တစ်ခုလို့ထင်ပါတယ်ပုံမှန်နိုင်ငံမှာဆို order တုတ်ကွေးပါလေဆိုတော့ဒါပေမဲ့လည်းတကယ်မစစ်နိုင်တဲ့အတွက်ကြောင့်တကယ်တုတ်ကွေးလားတခြားသော virus ဖြစ်တဲ့ဥပမာ RSV လားမသိဘူးပေါ့လေဒုံနည်းတူစွာပဲ covid နဲ့တုတ်ကွေးလေတခါလေကြတော့ခွေရသိခဲ့ပါတယ်စစ်မှပဲကျွန်တော်တို့ကသိတာပေါ့လေဆိုတော့ကျွန်တော်ထင်တာကတော့ vaccine တွေလည်းအခုတော်တော်များများနိုင်ငံတကာမှာထိုးလို့ရနေပါပြီအနည်းဆုံးတော့တချို့လူတွေဆိုရင်တော့နှစ်ခုထိုးကြတယ်သုံးခု၄ခု၅ခုညောင်များစွာတော့တချို့လူတွေထိုးကြတဲ့လူတွေလည်းရှိနေတယ်ပေါ့
ဟုတ်ကဲ့ဒီညမှာဆရာကြီးကောက်ွယ်ဆေးက covid ကိုပဲဆိုလိုတာလားဒီ flu ပေါ့နော်တုတ်ကွေးအတွက်ကောက်ွယ်ဆေးကိုကောဆိုလိုတာလား
ဟုတ်ကဲ့ဒီနှစ်မှာတော့ကျွန်တော်တို့ဒီဘက်မှာတော့တုတ်ကွေးအတွက်ထိုးတဲ့ဟာတော့တော်တော်လေးကိုရလာတယ်အရင်နှစ်တွေတက်စားလို့ရှိရင်ဘာလို့လဲဆိုတော့လူတွေကကြောက်တယ်ပိုင်းနဲ့ပါလာတာပေါ့နော်အရင်တော့ဆိုရင်ဒီ CDC ကပြောရရဆိုလို့ရှိရင်တနိုင်ငံလုံးမှာတုတ်ကွေးကြောကကာကွယ်ဆေးကိုထိုးနိုင်တဲ့လူဦးရေရဲ့55ရာခိုင်နှုန်းတော့မပြည့်ပေါ့နော်လာထိုးတာသူတို့ဆေးလုံးရေပုံနေပေါ့ပြီးခဲ့နှစ်ကဆိုရင်တိတိတသာကြီးပဲကျွန်တော်တို့ဂျန်နွေလာတော့မကြံဦးနဲ့တူတယ်ဆေးတော်တော်များများကုန်သွားတာတုတ်ကွေးဆေးကမရှိတော့နေပါဘူးကျွန်တော်တို့ကုန်တဲ့အပိုင်းကြီးရောက်သွားတာဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာအနေအားတော့တုတ်ကွေးကာကွယ်ဆေးရတော့နည်းနည်းတော့covid လောက်တော့ popular မဖြစ်တော့ဘူးနောက်တစ်ခုကလည်းဒီမှာတော့တော်တော်များများက health insurance က cover ဖြစ်တဲ့အတွက်ကြောင့်အငြေပေးပြီးထိုးစရာမလိုတဲ့အပိုင်းနဲ့ပါတာပေါ့နော်ဒါပေမဲ့လည်းပမာနိုင်ငံအနေနဲ့ကျွန်တော်ပြန်ပြောရလို့ရှိရင်တော့ဒီနှစ်တည့်အတွက်ကျွန်တော်တို့ဘာတွေများလုပ်တင်တယ် prepare လုပ်တင်တယ်ဆိုလို့ရှိရင်တော့ covid ကကြောက်စရာယောဂါတခုတော့ဟုတ်ပါတယ်ဒါပေမဲ့လည်းဒီနေ့ဒီချိန်မှာကျွန်တော်တို့နားလည်တဲ့လောက်ကတော့69ရာခိုင်နှုန်းသုံးလူသားလူတွေအကုန်လုံး covid ကို expose ဖြစ်ပြီးရောပြီးရောဂါလက္ခဏာပြခြင်းနဲ့ပြမယ်မပြပြင်မပြပဲနဲ့ကိုယ်ထဲမှာရှိသွားပြီးပါပြီဆိုတော့ဒီယောဂါဒီလူလူနဲ့အတူတူဆက်လက်ပြီးတော့နေထိုင်သွားမယ်ယောဂါတခုဖြစ်သွားပြီလူတွေမှာလည်း immunity ကစပြီးတော့ပေါ်လာတယ်ဒါပေမဲ့လည်း covid ဒီ influenza လောက်မများတော့ဘူး RSV လောက်မများလာတော့ဘူးဒါကလည်း test လုပ်နိုင်တဲ့ပုံမှာ move တည်ရပေါ့လေဆိုတော့ဒါကိုခြုံပြီးတော့ပြောရလို့ရှိရင်တော့ number 1က covid vaccine ကိုလည်းထိုးတာကတော့ထိုးပါထိုးပြီးတဲ့လောက်ဆိုလို့ရှိရင် immunity လည်းရှိနေပါပြီကို့မှာအခွင့်အရေးရှိလို့vaccine ထိုးလို့ရမယ်နဲ့အခွင့်အရေးလမ်းရှိတယ်ဆိုရင်တော့ influenza ဆိုတဲ့တုတ်ကွေးရောဂါပိုး appropriate ဖြစ်တဲ့ strain ကိုထိုးပါပေါ့ဒီ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမြေဖတ်စင်စီစဉ်တင်ဆက်တဲ့ချမ်းမာရေခန္ဓာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ခုတော့သတင်းဖတ်စင်ခန္ဓာတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်နေဆက်ဒေတာသတင်းတောက်တွေအဖတ်စင်စီစဉ်တင်ဆက်နေတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်ကောင်စီက2008ဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးဖို့ကမ်းလှမ်းပွဲနောက်မှာတော့အပြစ်ရ5ပွဲနဲ့တွေ့ဆုံခဲ့ကြပါတယ်။ MNDAA ကိုကန့်တပ်ဖွဲ့ရဲ့စခန်းကိုစစ်တပ်ကလေရင်နဲ့ပုံကျဲခဲ့ရမှာ Kukan Pekka Diyao Tibro Ngayao Tenya Yashi Kebari. Tadinwari Temaro Dizemala Nessa Ngayini Ma Jayao Kere. Kriyan Pada Winuye Ni Tu Nimiya. Krisma Puero Gu Siye Chini Dima Nire Chimbi Nema Palu Jinpa Gija Dile Sure Jangnui Gu Nasin Jaya Maba.
ကျမကနန်းဟော်မာရှင်သတင်းတွေကိုစိုက်မုံးတဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီဖိတ်ခေါ်ကမ်းလှမ်းချက်အရNCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေထဲကငါးဖွဲ့ကစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်2018ခုနှစ်တွဲရောက်ဆွေးနွေးခဲ့တာဖြစ်ကြောင်းဆွေးနွေးမဲ့အကြောင်းအရာတွေကိုတော့မသိရသေးကြောင်းPBS ပြောပါရဲNCA လက်မှတ်ထိုးတိုင်းနာလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကဖိတ်ခေါ်ခဲ့တာဖြစ်ပေမဲ့မွန်ပြည်သစ်ပါတီNMSP နဲ့ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီRCSS တို့ကတွေ့ဆုံဆွေးနွေးခဲ့ခြင်းမရှိဘူးလို့သိရပါရဲရှမ်းပြည်မြောက်ပိုင်းမုံကိုမြို့နယ်လိုင်းရင်ဒေတာကMNDA ကိုကန်တပ်ဖွဲ့ရဲစခန်းကိုစစ်တပ်ကတိုက်လေရင်နဲ့ပုံကျဲခဲ့ရမှာကိုကန်ဘက်ကတယောက်တင်9ယောက်တ စ်တပ်ကအထိနာနေတာကြောင့်အခုလိုလေရင်နဲ့ပုံကျဲခဲ့တာလို့ကိုကံဘက်ကပြောပါတယ်ဒီဇင်ဘာလ21ရက်နေ့ကနေ23ရက်နေ့အထိမွန်ဂိုဒေတာထဲကတိုက်ပွဲတွေအတွင်းစစ်တပ်ဘက်ကအယောက်20ကျော်သေဆုံးတဲ့အပြင်မွန်ဂိုဒေတာရှိဝင်းစိန်ရွာထဲလည်းကြီးကြီးတွေကြာရောက်ခဲ့တာကြောင့်ရွာတွေအနီးတိုက်ပွဲမဖို့ဆောင်ကြဖို့လေဒေတာခန်တွေကတောင်းဆိုထားပါတယ်
ပလဲဝမြို့ကဆိုင်ကလုန်စင်တာမှာခိုးလုံနေကြတဲ့စစ်ပေးရှောင်အိမ်ထောင်စုတရတစုကလူပေါင်း400ကျော်ကိုတလအတွက်ကြက်ငွေ3000စီထောက်ပံ့ပြီးစစ်ကောင်စီကဒီဇင်ဘာလ26ရက်နေ့မှာနေရာကိုပြန်ပို့လိုက်ပါတယ်။အဲ့ဒီလိုအပို့ခံရတဲ့စစ်ပေးရှောင်တွေကတော့ပလဲဝမြို့နယ်အပေါင်းသားရွာကစစ်ပေးရှောင်တွေဖြစ်ပြီးចောင်းသားចောင်းသူတွေနဲ့အိုမင်းမစွားနေကိုတော့ပြန်ပို့တာမရှိဘူးလို့အပေါင်းသားကြီးရွာသားတယောက်ကပြောပါတယ်။လက်ရှိအချိန်မှာတိုက်ပွဲတွေမရှိတော့တယ်လို့မိုင်းတွေလည်းရှင်းလင်းပြီးဖြစ်တဲ့အတွက်နေရပြန်ပို့တာဖြစ်တယ်လို့မြို့နယ်ထွေအုပ်ကစစ်ပေးရှောင်တွေကိုခေါ်ယူပြောဆိုခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာစစ်ကောင်စီရဲ့ဝေဟင်ကနေပစ်ခတ်မှုတွေကြောင့်ထိခိုက်ပျက်စီးသွားတဲ့ကုန်းတာရွာကရွာသားတွေရဲ့နေအိမ်တွေပြန်လည်ဆောက်လုပ်ဖို့အကူအညီတွေလိုအပ်နေပါတယ်။ဒီဇင်ဘာ9ရက်နေ့ကနေဒီဇင်ဘာ13ရက်နေ့ထိစစ်တပ်ကကြက်လေရင်တွေနဲ့တောင်အမျိုးသားလူမျိုးရေးတပ်မတော် TNL တွေကိုပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကုန်းတာရွာကဘုံကြီးချောင်းစာတင်ချောင်းအပါဝင်နေအိမ်တွေထိမှန်ပျက်စီးခဲ့တာဖြစ်ပါတယ်။ကုန်းတာရွာသားနေရနီးပါးကလည်းနမ်ဆန်မြို့စရံကြီးဘုံကြီးချောင်းမှာစစ်ပေးရှောင်ခေလုံးနေကြပြီးနေအိမ်တွေမရှိတော့တဲ့အတွက်ဒီဇင်ဘာ28ရက်နေ့အထိရွာသားတွေကနေရမပြောင်းနိုင်ကြသေးပါဘူး။ PSLF TNL တွေဘက်ကတော့ပြန်လည်ထူထောင်ရေးလုပ်ငန်းလှုပ်ဆောင်ပေးဖို့ကော်မတီဖွဲ့စည်းထားပြီးဖြစ်တယ်လို့ဆိုပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာတိုက်ပွဲပေါင်းအကြိမ်600နီးပါးဖြစ်ပွားကလူနေအိမ်ခြေတထောင်ကျော်မိရှုဖျက်ဆီးခံရသလိုစစ်ပေးရှောင်ပြည်သူ 33,000 ကျော်အထိရှိလာနေတယ်လို့ ISP မြန်မာအဖွဲ့ကပြောဆိုလိုက်ပါတယ်ဒီဇင်ဘာလ21ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ ISP မြန်မာရဲ့အစီရင်ခံစာထက်မှာစစ်အာဏာသိမ်းမှုအလွန်အခုနှစ်နိုဝင်ဘာလအထိချင်းပြည်နယ်ထဲကမြို့နယ်ကိုမြို့နယ်စလုံးမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲပေါင်း992ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီးမင်းတမ်းမြို့မှာတိုက်ပွဲပေါင်း125ကြိမ်နဲ့အများဆုံးဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်လေကြောင်းတိုက်ခိုက်ခံရမှု33ကြိမ်ထက်မနည်းရှိခဲ့ပြီးရခိုင်တပ်တော်အေအေလှုပ်ရှားနေတဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာတော့လေကြောင်းတိုက်ခိုက်ခံရမှု29ကြိမ်ထက်မနည်းအများဆုံးဖြစ်ခဲ့တယ်လို့ ISP မြန်မာကဆိုပါတယ်
။တိုင်းနိုင်ငံဆန်ခရပူရီခရိုင်မှာရှိတဲ့ပန်တွင်းရန်မြန်မာဒုက္ခတဲ့စခန်းမှာဒီဇင်ဘာ25ရက်နေ့ကမီးလောင်မှုဖြစ်ပွားခဲ့ပြီးအိမ်အလုံး20နဲ့ပြာကျသွားတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒုက္ခသည်တွေခရစ်စမတ်ပွဲတော်ကျင်းပနေတဲ့အချိန်မှာအိမ်တိုင်းရဲ့မိဖို့ကနေတဆင့်စတင်လောင်ကျွမ်းတာဖြစ်ပြီးတော့တခြားအိမ်တွေကိုပါလင်းမြန်စွာကူးဆက်သွားခဲ့တာလို့ဒုက္ခသည်တွေကပြောပါတယ်အိမ်ခြေအလုံးရဲ့20မီးလောင်ပြာကျသွားခဲ့ပြီးတဲ့နောက်ထပ်အိမ်10လုံးလည်းပျက်စီးမှုတွေရှိခဲ့ပါတယ်ဒါပေမဲ့ထိခိုက်ဒဏ်ရာရှိသူတော့မရှိဘူးလို့ဒုက္ခသည်တွေကဆိုပါတယ်ပန်တွင်းရဒုက္ခတဲ့စခန်းကတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ UNHCR ဖွင့်လှစ်ထားတဲ့မြန်မာဒုက္ခတဲ့စခန်း၉ခုထဲကတစ်ခုအပါအဝင်ဖြစ်ပါတယ်
ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ဒီဇင်ဘာလ25ရက်နေ့မှာကြာရောက်ခဲ့တဲ့ခရီးယန်ဘာသာဝင်တွေရဲ့နေ့တူနေ့မြတ်ခရစ်မတ်ပွဲတော်ကိုစည်ရဲ့အခြေအနေတင်မာနေတဲ့ချင်းပြည်နယ်မှာအရင်နှစ်တွေကလိုစီကားတိုက်မြိုက်စွာမကျင်းပနိုင်ခဲ့ကြပဲအချင်းချင်းသဘောပဲဆင်နွှဲခဲ့ကြပါတယ်။ချင်းပြည်နယ်ကခရစ်မတ်နေ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုရောဘတ်ကစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ပေးပါမယ်။
ခရီးယန်ဘာသာဝင်80ရာခိုင်နှုန်းကျော်ရှိတဲ့ချင်းပြည်နယ်မှာသခင်ယေရှုဖွားမြင်တဲ့ခရစ်မတ်ရက်မြတ်ပွဲတော်ကိုစစ်အာဏာမသိမ်းခင်ကတော့စီစီကားကားကျင်းပလို့ရှိကြပေမဲ့ပြည်နယ်အတွင်းစစ်ရဲအခြေအနေကြောင့်ပြည်သူအများစုဒုက္ခခံစားနေရတဲ့အတွက်ဒီနှစ်မှာအချင်းချင်းသဘောလောက်ပဲကျင်းပခဲ့ကြတယ်လို့ဟာခါမြုတ်ခံတယောက်ကပြောပါတယ
်။အရင်တော့ပုံစံလိုဒီခရော်တော်တာလည်းမရှိဘူးပေါ့နော်။ပြန်လာမနေ့ပိုင်းဒီကလေးတွေလူငယ်တွေလက်ဆောင်ပေးလာတော့အဲ့ဒါကြီးလည်းတစ်ခုမှမလုပ်ဘူးဒီနှစ်ကကြတော့ဒီအတင်းတော့ဒီပတ်စတာတွေရဲ့သုံးဖြတ်ချက်ကကြတော့နိုင်ငံရေးအခြေအနေလည်းရှိရပေါ့နော်ပြီးရင်အခုဒီတော်လှန်ရေးကာလမှာတော်တော်များများလူငယ်တွေလည်းတော့မှရှိကြတယ်ဆိုတော့ခါကြတော့ဒီတော်လှန်ရေးကာလမှာအဲ့လိုမျိုးရှိနေတဲ့ချိန်မှာဒီမှာကဒီမျိုးပျော်ပွဲရှင်ပွဲလို့ပုံစံပေါ့နော်ကြီးကြီးမားမားနေနဲ့မလို့တင်ဘူးပေါ့အဲ့လိုမျိုးနေနဲ့ပဲဆုံးဖြတ်ချက်ချကြတယ
်ဟာခါမျိုးခရီးယန်ဂိုင်းပေါင်းစုံဓမ္မအမှုတော်ဆောင်များအဖွဲ့ HCMF ကခရစ်မတ်ပွဲတော်နဲ့နှစ်သက်ကူးပွဲတော်ခန်းခန်းနန်းနာကျင်းပခြင်းမပြုလုပ်ကြဖို့မိမိတို့ဖခင်ကြောင့်အတွင်ဂုံတော်ချီးမွမ်းတာရက်ွက်အလိုက်လူထုအစည်းအဝေးတွေနဲ့ညနေစာအတူတကွသုံးဆောင်တာတွေမလုပ်ကြဖို့နိုဝင်ဘာလ17ရက်နေ့ကလေးကထုတ်ပြန်ခဲ့တဲ့အတိုင်းအချင်းချင်းတာကျင်းပခဲ့ကြတာဖြစ်ပါတယ်။ကျင်းပင်တဲ့တောင်ပိုင်းမင်းတပ်မြို့ပေါ်မှာလည်းကိုဖခင်ကြောင့်အသီးသီးဟာကိုနီကိုဟန်နဲ့အချင်းချင်းသဘောလောက်ပဲကျင်းပခဲ့ကြတယ်လို့ဒေရခန်တယောက်ကပြောပါတယ်။
ရအတင်းတော့ကိုတက်နေတော့ပါဝင်ပြီးတော့လောက်ချတာနိသူငွေနဲ့တလောက်လာဒီအတင်းတော့အသေးမှပဲလို့တယ်လူငယ်ရှိတဲ့သူတွေလည်းနည်းနည်းအားနေတဲ့ခါကျတော့တိတ်အဆရှင်တာလည်းမလုပ်နိုင်ပါဘူးအရင်ဟိုအရင်တော့အချင်းပါတော့ကတော့နောက်တွေဝတ်တွေနဲ့လောက်ချရတယ်အခုကတော့လူကလည်းအဲ့လောက်မများတော့ဘူးဆိုတော့
ကံပက်လက်မှာလည်းစစ်ပေးဆောင်ပြည်သူတွေဟာသူတို့ရောက်ရှိနေတဲ့အရက်ဒေတာမှာသခင်ယေရှုမွေးဖွားတဲ့ခရစ်မတ်ပွဲတော်ကိုအဆင်ပြေတယ်လို့ကြိုဆိုခဲ့ကြတယ်လို့ပြောပါတယ်ဒီဇင်ဘာလကာလရောက်လာပြီဆိုရင်ခရစ်မတ်ဒေးတချင်းတွေတည်ဆိုပြီးမိသားစုစုံစုံလင်လင်နဲ့ဝမ်းမြောက်ဝမ်းသာခရစ်မတ်ပွဲတော်ကိုဆင်နွှဲလေ့ရှိတဲ့ချင်းပြည်နယ်ဟာဒီနှစ်မှာတော့တိုက်ပွဲတွေနယ်မြေမလုံခြုံမှုတွေနဲ့နေရာကနေစွန့်ခွာထွက်ပြေးနေရတာကြောင့်တိတ်ဆိတ်ငြိမ်သက်စွာနဲ့ဖြတ်တန်းခဲ့ကြရပါတယ်
ရခိုင်ပြည်နယ်ကောင်စီကစစ်ပေးရှောင်တွေကိုနေရက်ပြန်ခိုင်းပြီးစခန်းတွေကိုပိတ်သိမ်းဖို့စီစဉ်နေပေမဲ့စစ်ပေးရှောင်တွေကတော့ရွာတွေအနားမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေမရောက်သေးသလိုနေအိမ်တွေမရှိတော့တဲ့အတွက်နေရက်ကိုပြန်နိုင်မှာမဟုတ်သေးဘူးလို့ပြောပါတယ်ဒီကြောင့်ကိုတော့မောင်အေးကစူးစီးထားပါတယ
်ရခိုင်ပြည်မှာစိုက်ကောင်စီတပ်နဲ့ရခိုင်တပ်တော်အေအေတို့နားလည်မှုနဲ့အပိုက်အခက်ရက်စေဘရီနောက်ဒေသအခြေအနေတွေတင်းကျင်းလာပြီဆိုပြီးစိုက်ပိတ်ရှောက်တွေနေရပြန်နိုင်ရင်နဲ့စခန်းတွေပိတ်သိမ်းဖို့ပြည်နယ်ကောင်စီကစီစဉ်နေပါတယ်။မအူမလို့စိုက်ပိတ်ရှောက်စခန်းကအမျိုးသားတယောက်ကနေအိမ်တွေဆုံးရှုံးသွားတဲ့သူတို့နေအိမ်တွေအတွက်ဘသူတွေကတာဝန်ယူပေးမှလဲလို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။
တခြားသူတွေကတော့ပြန်ခိုင်းလို့ရတယ်ဆိုပေမဲ့အိမ်တွေမီးလောင်ပြာချသွားတဲ့သူတွေကိုဘယ်လိုလုပ်မှလဲ။ကျွန်တော်တို့စီကပြန်မဲ့လူမရှိဘူး။ကျွန်တော်တို့မှကကျောက်တော်မြို့နယ်ကလူတွေများတယ်တင်းမတို့ပြိုင်းတိုင်းတို့ဆိုရင်အားလုံးမီးလောင်ပြကျသွားတဲ့ရွာတွေပ
ါရခိုင်ပြည်မှာတင်းငင်အိရှဲမှုတွေရှိလာတဲ့အတော့စိုက်ပိတ်လျှောက်တွေကိုပန်လေနေရာရှတာတွေနဲ့ယာယီခိုလုံစခန်းတွေပိတ်သိမ်းဖို့အမျိုးသားအစမဟာဗျူဟာလုပ်ငန်းကိုအကောက်တက်ဖို့ဆောင်ရွက်ကြဖို့ရခိုင်ပြည်ဝန်ကြီးချုပ်ဒေါက်တာအောက်ကျော်မန့်ကဒီဇင်ဘာလ23ရက်နေ့ကပြုလုပ်တဲ့ပြည်နယ်အစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့တာပါကျောက်တော်မြို့နေမဟာမနီစိုက်ပိတ်လျှောက်စခန်းကတာဝန်ဟင်းသူတယောက်ကတော့ရွာတွေအနောက်မှာစိုက်ကောက်စီစခန်းတွေရှိနေသေးတဲ့အတော့နေရပြန်ဖို့သူမရှိဘူးလို့ပြောပါတယ်စိုက်ပိတ်လျှောက်တွေရဲ့လုံခြုံရေးအပြင်ပြန်လည်ထူထောင်ရေးကိစ္စတွေကိုလည်းလှုပ်ဆောင်တယ်လို့စခန်းတာဝန်ရှိသူကစပြောပါတယ
်ဒုက္ခတွေဒီနေရပြန်ဖို့တော့အေးတိုင်းပြန်လီပြီဆိုလို
့ဒုက္ခတွေကိုဒီလိုပြန်နှွားကြပါလို့ဆိုလို့မရဘူးနေရပြန်ဖို့အိုးအိမ်မရှိတဲ့သူတွေကိုအိမ်တက်အိုးတက်တည်ပေးရမယ်နောက်ပြီးမှသူတို့အလောက်ကန်ခွင့်ရအတွက်ပြန်လည်နေရာချထားရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ပေးရမယ်အခုကအဲ့လိုစီစဉ်တွေချထားတာလို့လည်းမတွေ့ရဘူးလက်ရှိမှာလည်းဒုက္ခတွေကအကြောက်တရားတွေနဲ့ရှိနေသေးတယ
်စိုက်ပိတ်လျှောက်တွေကိုဘယ်တော့နေရပြန်ခိုက်မယ်ဆိုတာကိုအတိအကျထုတ်ပေါ်ပြောဆိုတာမရှိသေးပေမဲ့စိုက်ကောက်စီကလုပ်ဖို့စီစဉ်ထားတဲ့ရွေးကောက်ွယ်တော့ဇန်နဝါရီလ9ရက်နေ့မှာ
ရခိုင်တပြည်နယ်လုံးလူဦးရေစရန်ကောက်ယူမှာဖြစ်လို့နေရပြန်ဖို့စီဆိုင်နေတာဖြစ်နိုင်တယ်လို့လေးလာသူတွေကပြောပါတယ်ရခိုင်ပြည်မှာစိုက်တဲ့နယ်အေတို့အလွတ်သဘောအပိုက်ခက်ရေးစီးပြီးကုန်းလန့်ရေလန့်တချို့ကိုဖုံးပွေလိုက်ပေမဲ့ဘလောက်ဝမျိုးနေနဲ့ရခိုင်ပြည်နယ်ထက်ကမြို့နယ်တချို့မှာပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာလာရသူစုစုပေါင်း
6,000 ကျော်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေထဲကငါးဖွဲ့ဟာစစ်ကောင်စီနဲ့နရက်တာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်စစ်တပ်ကရှမ်းမြောက်မွန်ဂိုမြို့နယ်လိုင်းဒေသကMNDAA ကိုကန့်တပ်ဖွဲ့ရဲ့စခန်းကိုလေယာဉ်နဲ့ဘုံးကျဲခဲ့ရမှာကိုကန့်ဖက်ကတယောက်တီးငါးယောက်တန်ရာရရှိခဲ့ပါတယ်
ရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။တိုင်းရင်သတင်းလွှာသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ38လေးဆက်တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစုံမှုချုပ်ကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အသစ်မစ္စတာဒန်ရှီချန်ဟာအာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကြာတာပတိနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုအပါအဝင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုနိုင်ငံတကာစာမျက်နှာမှာတရုတ်ရ ူညီမဲ့ NDAA ဥပဒေကိုလွတ်တော်ကအတည်ပြုလိုက်တာနဲ့တိုက်ဆိုင်နေတယ်လို့အကဲခတ်တွေကပြောဆိုပါရယ်။အာဆီယံဘုံသဘောတူညီချက်900ဟာမြန်မာနိုင်ငံကပြဿနာတွေကိုကူညီဖြေရှင်းပေးနိုင်မဲ့အာဆီယံရဲ့တခုတည်းသောနေလန့်ဖြစ်ပြီးဒီသဘောတူညီချက်900ကသာလျှင်မြန်မာစစ်ကောင်စီပူးပေါင်းပါဝင်လှုပ်ဆောင်နိုင်မဲ့တခုတည်းသောနေလန့်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးမာဆူတီကကြာသပတေးနေ့မှာအခိုင်အမာပြောဆိုလိုက်ကြောင်းအင်ဒိုနီးရှားသတင်းနာစာဖြစ်တဲ့ tempo.com သတင်းမှာဖော်ပြထားပါတယ်။အဖွဲ့ဝင်နိုင်ငံပါတဲ့အာဆီယံအတွင်း2022ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းတဲ့စစ်တပ်နဲ့ပတ်ပြီးပူးပေါင်းလှုပ်ဆောင်မှုသဘောထားကွဲလွဲမှုတွေရှိနေကြောင်းရိုက်တာသတင်းကဖော်ပြပါတယ်။ဒီဇင်ဘာလ22ရက်နေ့တုန်းကတော့ထိုင်းနိုင်ငံကကမကတ်ထာပြုလုပ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတချို့အလို့သဘောအစည်းအဝေးပြုလုပ်ခဲ့တာကိုတော့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနိုင်ငံတွေကတက်ရောက်ခဲ့ခြင်းမရှိပါဘူး။ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ဖက်ကစင်လမ်းမကြီးပေါ်မှာဒီဇင်ဘာလ28ရက်နေ့ညကမြန်မာနိုင်ငံသားတွေလိုက်ပါလာတဲ့ခီးသည်တင်ဘတ်စ်ကအသေးတစီထိမ်းပေါက်ခဲ့တာကြောင့်ကားပေါ်လိုက်ပါလာသူ38ဦးထဲက12ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲကမြန်မာ3ဦးကတော့ထိခိုက်ဒဏ်ရာပြင်းထန်တဲ့အတွက်အရေးပေါ်ကုသမှုခံယူနေရပါတယ်။ဘရာဇီးနိုင်ငံကအသက်82နှစ်အရွယ်ကဘာဂျော့ဘောလုံးသမားကြီးပီလီဟာဒီဇင်ဘာလ29ရက်နေ့သာသာပရင်းနေမှာပဲကွယ်လွန်အိဆာရောက်သွားပြီဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကုစုံမှုချုပ်ချိန်ညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်ချစ်မသင်္ကေတိုက်ပ
This program has come to you from the Voice of America, Washington.